ခန်းကြီး30အငယ်17ပေရတိရှင်ဘီင်ကုရုနန်းဆန်3နှစ်တွင်ဘေလတရှာစာအမိဖြင့်တမုတ်သောဒံယေလသည်ဗျာဒိတ်တော်ကိုခံရ၏ထိုဗျာဒိတ်တော်စကားမှန်ပေ၏ကြီးစွာသောစစ်တိုက်ခြင်းနှင့်ဆိုင်ပေ၏သူသည်ထိုစကားကိုနားလေ၏မြင်ရသောယူပါယုံတဘောကိုလည်းရိပ်မိ၏ထိုကာလ၌ငါဒံယေလသည်အရက်21ရက်တိုင်တိုင်ချူချံစွာကျင့်လျက်၏အရက်21ရက်မစိမီမြိန်သောမုန်ကိုမစားအမဲသားနှင့်စပြည့်ကိုမမီစီလင်းချင်းကိုလည်းအလင်းမပြုပထမလ24ရက်နေ့၌ငါသည်ဟိတကေလမြစ်ကြီးအနားမှရှိစဉ်မျောကြည့်၍ပိတ်ချောနှင့်ဥဖရွှေစင်ကပန်းကိုဝစ်စည်းလျက်ရှိသောလူတဦးကိုမြင်၏သူ၏ကိုယ်သည်ကြောက်မြင့်ရဲကဲ့သို့ဖြစ်၏သူမျက်နာသည်လည်းလျှက်စစ်ကဲ့သို့ထင်၏သူမျက်စိသည်လည်းမီးခွက်ကဲ့သို့ဖြစ်၏သူလက်ခြေတို့သည်ဥတည်သောခြေဝါအယောင်ဆင်းရှိ၏သူစကားတန်သည်များစွာသောလူစုအတန်နှင့်တူ၏ထိုဗျာဒိတ်ယူပါယုံကိုငါဒံယေလတယောက်တည်းမြင်ရ၏ငါနှင့်တူပါသောလူတို့သည်မမြင်ရကြသူတို့သည်အလွန်ကြောက်ရွံ့တုန်လှုပ်ခြင်းသို့ရောက်သဖြင့်ပုန်းရှောင်၍နေခြင်းကပြေးကြ၏ငါမူကားတယောက်တည်းနေရ၍ထိုကြီးစွာသောယူပါယုံကိုမြင်ရလျင်ခွန်အားလျော့၍မျက်နှာပြက်လျက်ကို၌အစွမ်းတတ္တိအလင်းမရှိဖြစ်လေ၏တို့ရတွင်ထိုသူ၏စကားတန်ကိုငါကြား၏ကြားသောအခါမြေပေါ်မှပြတ်ဝှက်၍မိမောတွေ့ဝေလျက်နေ၏ထိုအခါလက်တစ်ဖက်သည်ငါကိုကြွ၍ငါသည်ဒူးနှင့်လက်ဝါးဖြင့်ထောက်လျက်နေရ၏သူကလည်းအလွန်ချစ်အပ်သောသူဒံယေလငါစကားကိုနားလေအံ့သောငါမတ်တပ်နေလောတင်ရှိရသူငါကိုစေလွတ်တော်မူ၍ယခုငါလာပြီဟုဆိုလျင်ငါသည်တုန်လှုပ်လျက်မတ်တပ်နေ၏အငယ်7မှ27ထိုအခါသူကလည်းအချင်းဒံယေလမကြောက်နှင့်တင်သည်နားလေခြင်းက၎င်းတိဖျားရှိမှကိုကိုကိုဆုံးမခြင်းက၎င်းစိတ်ပြတ်ထန်သောပထမနေ့မှစ၍တင်းဤစကားကိုကြားတော်မူပြီးထိုစကားကြောင့်လည်းငါရောက်လာပြီးပိရတိနိုင်ငံကိုအစိုးရသောမင်းမူကားအရက်21ရက်ပတ်လုံးငါကိုစီးတား၏နောက်တခါအမျက်ဆုံးသောမင်းစုတဲကမိခေလာသည်ငါကိုအကူလာ၍ငါသည်လည်းထိုအရက်၌ပိရတိမင်းကြီးတို့ထံမှဆိုင်လေ၍နေရ၏ယခုမူကားနောင်ကာလတွင်တင်းဤအမျိုးသားချင်းတို့၌ဖြစ်လက်တန့်သောအမှုအရာတို့ကိုတင်းသည်နားလည်စေခြင်းငှာငါရောက်လာပြီဤဗျာဒိတ်ယူပါယုံသည်တာရှည်သောကာလနှင့်ဆိုင်ပြီဟုငါအားပြောဆို၏ထို့သို့ပြောဆိုပြီးမှငါသည်ဥညွတ်ပြတ်ဝတ်၍စကားမပြောနိုင်ဘဲနေ၏ထို့အခါလူသား၏တဏ္ဍာရှိသောသူတို့ဦးသည်ငါနှုတ်ကိုလက်နှင့်တို့လျင်ငါသည်နှုတ်ကိုဖွင့်၍ပြောရသောအခွင့်ကိုရပြီလျင်အကျွန်ုပ်ဤသခင်ဗျာဒိတ်ယူပါယုံကြောင့်အကျွန်ုပ်သည်ပြင်းစွာသောဝေဒနာကိုခံရ၍ကို၌ခွန်အားအလင်းမရှိပါကိုရော့ကျွန်သည်ကိုရော့အရှင်နှင့်အဘယ်သို့စကားပြောနိုင်ပန်းအန်ဤယခုပင်အကျွန်ုပ်ကို၌ခွန်အားအလင်းမရှိပါအကျွန်ုပ်အသက်လည်းကုန်ပါပြီဟုငါရှိမှရက်နေသောသူအားငါလျှောက်၏နောက်တဖန်လူတရံရှိသောသူသည်လာ၍ငါကိုလက်နှင့်တို့လျက်အားပေးပြီးလင်အလွန်ချစ်အပ်သောသူမကြောက်နှင့်ညီတချင်းရှိပါစေအားရှိလောခွန်အားနှင့်ပြည့်စုံလောဟုဆို၏ထိုတို့ဆိုပြီးမှခွန်အားကိုငါရ၍အကျွန်ုပ်၏တခင်မိန့်တော်မူပါအကျွန်ုပ်ကိုခွန်အားပေးတော်မူပြီဟုလျှောက်၏ထိုသူကလည်းငါသည်တင်ရှိရသူလာရသောအကြောင်းကိုနားလေသလိုပိရတိမင်းကိုစစ်တိုက်အံ့သောငါယခုငါပြန်သွားရမည်ငါသွားပြီးသည့်နောက်တပန်းဟေလတာမင်းသည်ပေါ်လာလိမ့်မည်တို့ရတွင်တမန်ကျမ်းစာ၌မှတ်သားသောအမှုရာကိုငါပြအုံးမည်ဤအမှုတို့တွင်တင်တို့၏မင်းမိခေလမှတပန်းငါဘက်မှနေသောသူမရှိ